တောင်ပစိဖိတ်ပင်လယ်ထဲကဆော်လမွန်ကျွန်းစုနိုင်ငံမှာတရုတ်ကစစ်တပ်အခြေစိုက်စခန်းတစ်ခုတည်ဆောက်မဲ့အရေးကိုမဟာမိတ်နိုင်ငံတွေနဲ့အတူဟန်တာကာကွယ်သွားမယ်လို့ဩစတြေးလျဝန်ကြီးချုပ်စကော့မော်ရီဆန်ကတင်းငွေတွေနေ့မှာပြောဆိုလိုက်ပါတယ်မေလ21ရက်နေ့ကျင်းပမဲ့ရွေးကောက်ပွဲမတိုင်ခင်အပြန်အလှန်မဲဆွယ်နေတဲ့ကာလမှာသူကအခုလိုပြောလိုက်တာပါဆော်လမွန်ကျွန်းစုမှာလုံခြုံရေးနဲ့ပတ်သက်လို့တာဝန်ယူလှုပ်ဆောင်မဲ့အစီအစဉ်သဘောတူစာချုပ်တစ်ခုကိုလက်မှတ်ရေးထိုးလိုက်ပြီးလို့ပြီးခဲ့တဲ့လတည်းတရုတ်ကကြေညာခဲ့ပြီးနောက်ပစိဖိတ်ပင်လယ်ထဲတရုတ်ရဲ့ဩဇာချဲ့ထွင်မှုတိုးလာနေတဲ့ကိစ္စဟာဩစတြေးလျရွေးကောက်ပွဲမတိုင်ခင်အရေးတကြီးညှင်းခုံအဖြစ်ရှာရမယ့်နိုင်ငံရေးပုံစံတစ်ခုဖြစ်လာပါတယ်တရုတ်နဲ့ဆော်မွန်ကျွန်းနိုင်ငံကြားသဘောတူညီချက်ကိုတရားဝင်ထုတ်ပြန်တာမျိုးမရှိသေးပေမဲ့ပေါက်ကြားလာတဲ့အချက်တွေအရတရုတ်ရည်ရက်သင်္ဘောတွေကိုဆော်လမွန်ကျွန်းတဝိုက်ဖြန့်ကျက်ခြားထားခွင့်ပေးမဲ့အချက်တွေပါဝင်နေတာပါဒီသဘောတူညီချက်ကိုကြည့်ရင်ဆော်လမွန်ကျွန်းမှာတရုတ်ရည်ရက်စခန်းတစ်ခုထူထောင်လာမှာကိုဒေသတွင်းနိုင်ငံတွေစိုးရိမ်နေကြပါတယ်ဆော်လမွန်ကျွန်းအာဏာပိုင်တွေကတော့ဒီအချက်ကိုငြင်းဆိုပါတယ်နောက်ဆုံးလူထုစစ်တမ်းတွေအရဆော်လမွန်ကျွန်းနဲ့တရုတ်နိုင်ငံကြားလုံခြုံရေးဆိုင်ရာသဘောတူစာချုပ်ချုပ်ဆိုတဲ့အထိဖြစ်သွားတဲ့ကိစ္စမှာဩစတြေးလျဝန်ကြီးချုပ်မော်ရီဆန်အနေနဲ့တားဆီးနိုင်ခဲ့ခြင်းမရှိတဲ့အပေါ်ဝေဖန်ပြစ်တင်မှုတွေများနေတာတွေ့ရပါတယ်ခင်ဗျာ